ပေါ်ရဟမီနီဖရန်စစ်ဟာဒီကနေ့မှာတော့အရှေ့တီမောနိုင်ငံကိုရောက်ရှိပါရယ်စက်တင်ဘာလ2ရက်ကနေပြီးတော့စက်တင်ဘာလ13ရက်နေ့အတွင်းအရှေ့တောင်အာရှနဲ့တောင်ပစိဖိတ်ဒေသခီးစဉ်တွေမှာတော့အင်ဒိုနီးရှားနဲ့ပါပူအနျူဂီနီနိုင်ငံတွေကိုတွားရောက်ခဲ့ပြီးတော့အရှေ့တီမောမြို့တော်ဒီလီမြို့ကနေပြီးတော့အရှေ့တီမောကိုခီးဆက်ခဲ့တာဖြစ်ပါတယ်တီမောကောင်းဆောင်နေတဲ့တန်တမန်တွေကိုဒီကနေ့ညနေပိုင်းမှာတော့ပေါ်ရဟမီနီတွေ့ဆုံမှုရှိပါတယ်အင်ဒိုနီးရှားနိုင်ငံလက်အောက်ကနေလွတ်လပ်ရေးရခဲ့ပြီးတော့အနည်း20ကျော်ကာလထဲမှာသွေးထက်သွမ်းယူနဲ့နာကျင်ထိခိုက်မှုတွေကြားကနေရုန်းကန်ရက်တည်ခဲ့တဲ့ကြိုးပမ်းမှုကိုလည်းပုတ်ရဟန်းမင်းကြီးကအားပေးချီးကျူးပါတယ်။အာရှရဲ့အငယ်ဆုံးနိုင်ငံဖြစ်ပြီးတော့ဆင်းရဲနှွန်းပါတဲ့အရှေ့တီမောရဲ့လူဦးရေ69ရာခိုင်နှုန်းတသန်းနဲ့နှစ်သိန်းကျော်ဟာခရီးယန်ကက်သလစ်ဘာသာဝင်တွေဖြစ်ပါတယ်။1989ခုနှစ်တုန်းကလည်းပုတ်ရဟန်းမင်းကြီးဒုတိယဂျွန်ဖော့ဒ်ကအရှေ့တီမောကိုလာရောက်ခဲ့ပြီးတော့အဲ့ဒီချိန်တုန်းကတော့အင်ဒိုနီးရှားနိုင်ငံကသိမ်းပိုက်ခံထားရတဲ့အချိန်ဖြစ်ပါတယ်။အရှေ့တီမောရဲ့လွတ်လပ်ရေးကိုလမ်းဖွင့်ပေးခဲ့တဲ့1999ခုနှစ်ဩဂုတ်လကုန်မှာတော့ကုလသမဂ္ဂကကြီးကြပ်ကျင်းပတဲ့ဆန္ဒခံယူပွဲကျင်းပခဲ့တဲ့25နှစ်မြောက်ငွေရတုအလွန်မှာပုတ်ရဟန်းမင်းကြီးဖရန်စစ်ရောက်လာတာလည်းဖြစ်ပါတယ်ရှင်။